တမ်တော်တင်ဖို့ပေါ်မှာရိုင်းနဲ့ခံထားတဲ့ဖန်စီခံပုံနှံ့ကျွန်းဒေသခံ၅ဦးကိုအကြမ်းဖက်မှုပုံမှန်နှစ်ခုနဲ့တရားစွဲဆိုထားပြီးစစ်တွေ့ခံရင်တရားရုံးမှာဒီကနေ့ဒုတိယကျင်းယုံထောက်စစ်ဆေးခဲ့တဲ့ရှင်တွေကိုပြောရှင်းပါတယ်ကျွန်တော်တက်နိုင်ပါရခိုင်မြောက်ပိုင်းပုံနှံ့ကျွန်းမြို့နယ်ကြောက်စိုက်ကြီးဝါကဖန်စီခံထားတဲ့လူငယ်၅ဦးကိုစစ်တွေ့ခံရင်တရားရုံးမှာဒီကနေ့ ောင်းတစ်ခုကဖမ်းဆီးခဲ့ပြီးအဲ့ဒီထဲက33ဦးကိုတပ်မတော်ဖက်ကပြန်လွှတ်ပေးခဲ့ပြီး9ဦးကတော့လက်ရှိတရားစွဲဆိုခံထားသူတွေလည်းဖြစ်ပါတယ်။အဲ့ဒီမှုမှာတရားခိုင်ပြစ်9ယောက်ပါဝင်နေတာကြောင့်အဲ့ဒီတရားခိုင်ပြစ်တွေမှန်တကယ်ပြစ်နေကြောင်းဒီကနေ့ရုံရှင်မှာရေးကတည်းမပြူနိုင်သေးတဲ့အတွက်လာမယ့်ဇွန်လ12ရက်နေ့ကိုထပ်မံရုံရှင်လိုက်တယ်လို့ဖမ်းဆီးခံထားတဲ့ကြောက်ဆိုင်လူငယ်9ဦးရဲ့မှုကိုလိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှင်တွေဦးကျော်ညွန့်မောင်ကပြောပါတယ်
အာဒီနေ့တကယ်လို့ဆရာတကယ်လို့ဆရာမေရုံရှိမှုကတကယ်ခံပြည့်ရှိတဲ့တော့ကျွန်တော်တို့ကတကယ်ခံပြည့်ကိုအတူတူပန်းပါပြည့်တယ်ဆိုတဲ့ကြောင့်အတူတူပါပဲအဲတော့ရေကနေပြီးတော့ဒီလူတွေအမှန်တကယ်ပြည့်နေပါတယ်ဆိုတော့ဘောရန်ဒီသူ့ပြန်ပွားအောက်တော့ဟိုဟိုဝမ်ဇာမဝင်သလိုပါအဲတော့တပတ်ရှင်းလိုက်တယ်ကျွန်တော်နောက်ပတ်တော့ကြနေပုံနော်ငါရောက်တော့ကျွန်တော်တို့ဘာမှမလုပ်ပါဘူးဟိုဟာဒီတဲ့အချင်းတောင်မှာပဲထားပါတယ်ဟိုဟာနေရတိုင်းတဲ့အချင်းပြပါတယ်တဲ့ကျွန်တော်မိကြီးတို့ပြပါတယ်တဲ့
အဲ့ဒီလူငယ်9ယောက်ကိုအကျန်းဖက်မှုတိုက်ဖြည့်ရေးဥပဒေပုံမှန်50ညာ50နှစ်ကကြီးတို့နဲ့950တိုင်ရင်ကဘူကြီးတင်းနိုင်ထွန်းကတရားလိုလုပ်ပြီးတော့တရားစွဲဆိုထားတာဖြစ်ပြီးဒီမှုမှာပါဝင်နေတဲ့တရားခိုင်ပြည်တွေကိုတည်ပြုပြီးမှဒီမှုကိုဆက်လက်ဆောင်ရွက်ရမှာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်။အဲ့ဒီလူငယ်9ယောက်ကိုတရားစွဲဆိုထားတဲ့ပုံမှန်50ညာဟာထောင်တိုင်းတသက်တကျွန်းအပြင်ငွေတန်ပါကြခိုင်နေတဲ့ပုံမှန်ဖြစ်ပြီးတော့ပုံမှန်50နှစ်ကကြီးကတော့အနည်းဆုံးထောင်တိုင်း2နှစ်ကနေအများဆုံးထောင်တိုင်း9နှစ်ထိကြခိုင်နိုင်တဲ့ပုံမှန်တစ်ခုလည်းဖြစ်ပါတယ်။ဖမ်းဆီးခံထားရသူတွေရဲ့မိသားစုဝင်တွေကတော့သူတို့မှာပြင်မရှိတာကြောင့်ဒီမှုကိုမျက်မျက်တက်တက်ဆောင်ရွက်ပြစီရှင်တယ်လို့တောင်းဆိုနေကြပါတယ်။အဲ့ဒီ9ယောက်ကိုတပ်မတော်ရင်ရင်တစည်းပေါ်မှာတပ်မတော်သားတွေကညှစ်ပိုင်နှိပ်စက်နေတဲ့ရုပ်တိုင်ပိုင်းတစ်ခုဟာပြီးခဲ့တဲ့မေလ10ရက်နေ့ကလေးကအင်တာနက်လူမှုကွန်ရက်တွေပေါ်မှာပြန်နှံ့ခဲ့တာနဲ့ပတ်သက်ပြီးတပ်မတော်ဘက်ကတော့ကျူးလွန်သူတွေကိုစစ်ဆေးကမ်းဥပဒေနဲ့ညီရေးယူဆောင်ရွက်သွားမယ်လို့နေပြည်တော်သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်စုံမင်းထွန်းကပြောဆိုထားပါတယ်။ရခိုင်ပြည်နယ်တွင်းမှာလက်ရှိချိန်ထိတိုက်ပွဲတွေပြင်းထန်နေသလိုတိုက်ပွဲတွင်အရသာဖမ်းဆီးခံရမှုတွေဟာလည်းတိုးလာနေပါတယ်။ဇွန်လအတွင်းမှာပဲရှင်းပြည်နယ်ပလောဝမြို့နယ်ကဒေသခံ3ဦးဖမ်းဆီးခံထားပြီးပလောဝမြို့နယ်တဝိုင်းမှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေရှိနေတယ်လို့ပလောဝဒေသခံကိုတင်ထွန်းအောင်ကပြောပါတယ်
။ဟုတ်ကဲ့ကိုကျွန်တော်ဒီချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာဒီဇွန်လအထင်းမှာကိုကပြောမယ်ဆိုရင်ရခိုင်လူမျိုး3ဦးကိုဖမ်းဆီးထားတယ်။ဟိုမင်းညာကလည်းဥအောင်ကယာယီမှုတယောက်ကိုလည်းသာတမခန့်ခွန်ဆွေကဖမ်းဆီးပါတယ်လို့သိရတယ်အကိုပြီးတော့ဒီအခုပလောဝမြို့အနီးလမ်းမှာလည်းတပြားရှိတဲ့ညံလေးလက်နက်ကြီးလက်နက်ငယ်တင်နေတယ်
ပြည်ထောင်စု2018ခုနှစ်ကနေအဲရခိုင်လက်နက်ကင်ဖွဲ့ကိုအကြံဖက်ဖွဲ့ဖြစ်အစိုးရကမတမတ်ခင်တီအကြံဖက်ပုံမှတ်တွေနဲ့တရားစွဲဆိုခံထားရတဲ့အမှုပုံ100ခုမှုန်တီရှိနေတာလည်းဖြစ်ပါတယ်ကျွန်တော်တက်နိုင်စစ်တွေကနေတင်ပြပို့ထားတာပါ